ရွေးကောက်ပွဲကိုလာမဲ့2025ခုနှစ်အတွင်းကျင်းပမယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုရေးမင်းအောင်လှိုင်ကပြီးခဲ့တဲ့ဇွန်လအတွင်းမှာပြောဆိုခဲ့ပါတယ်။အာဏာသိမ်းပြီးချိန်ကလေးကရွေးကောက်ပွဲကျင်းပမယ်ဆိုတာကိုအချိန်တော်တော်များများပြောဆိုခဲ့ပေမဲ့ခုတစ်ချိန်ပြောဆိုမှုကတော့2025ခုနှစ်အတွင်းကျင်းပမယ်ဆိုတာကိုထည့်သွင်းပြောဆိုသွားတာပါ။အဲဒီနောက်မှာတော့ရွေးကောက်ပွဲအတွက်မဲဆင်းပြုစုတာတွေကို2024အောက်တိုဘာလမှာပြုလုပ်ဖို့ရွေးကောက်ပွဲကော်မရှင်ကနေပြီးထုတ်ပြန်ခဲ့ပါတယ်။တခါပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကတော့ရွေးကောက်ပွဲကျင်းပရေးအတွက်ကြိုတင်ပြင်ဆင်စရာရှိတာသူကိုအရင်ထက်အချိန်ဟုန်မြင့်ပြီးအသင့်ဖြစ်အောင်ဆောင်ရွက်ကြဖို့စစ်ကောင်စီရဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကုတ်ကသူ့ရဲ့ကော်မရှင်ဝန်ထမ်းတွေကိုပြောဆိုခဲ့ပါတယ်။တစ်ဆက်တည်းမှာပဲတရုတ်နိုင်ငံကိုရောက်ရှိနေတဲ့စစ်ကောင်စီဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကလည်းမြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပနိုင်ရေးအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးတယ်လို့စစ်ကောင်စီသတင်းတွေကထုတ်ပြန်ထားပါတယ်။ဒီအခြေအနေတွေဟာတရုတ်နိုင်ငံရဲ့ဖိအားကြောင့်ရွေးကောက်ပွဲအထံထွက်လာတာဖြစ်တယ်လို့သတင်းစာဆရာဦးမြင့်ကျော်ကသုံးသပ်ပါတယ်
။တရုတ်ကတော့ဒီလမ်းကြောင်းကိုဟိုတွန်းအားပေးနေတယ်ဖိအားပေးနေတယ်ဆိုတော့ဟိုရုံမှန်တယ်ရှိတယ်မလို့လို့ထင်တယ်။နောက်တစ်ခုကတော့ပြည်တွင်းကြက်တယ်ပေါ့နော်။စစ်ဘူချုပ်ဒီထဲမှာဟိုဒီကြန့်ခန့်ရေးနဲ့စစ်ဘူချုပ်ဟောင်းနေတယ်မှာဟိုဒီရွေးကောက်ပွဲလမ်းကြောင်းကိုဟိုဟိုနေနေတဲ့အမြင်ချုပ်လည်းရှိနိုင်တယ်ဘောနော်ဒါတွေကြောင့်ဟိုလောက်ရမယ်ဟာမျိုးလို့ယူဆရတယ်ဒါတော့မှဟိုမြင်မြန်ဆန်းဆန်းထားလုပ်မယ်အနေထားတော့မဟုတ်သေးဘူ
းအခုလို့ရွေးကောက်ပွဲလုပ်ဖို့ကြိုးစားနေခြင်းဟာစစ်ကောင်စီအနေနဲ့သူတို့မရရှိသေးတဲ့လွှတ်တော်ကိုရရှိလိုတာကြောင့်လုံးခွင့်မရှိဘဲနဲ့ဇိုအတင်းလုပ်နေတာဖြစ်တယ်လို့ CRPHပြည်သူ့လွှတ်တော်ကိုစားပြုကော်မတီပြောရေးဆိုခွင့်ရှိသူဦးစီသူမောင်ကလည်းပြောပါတယ်
။တို့မှာမရှိတဲ့ institution တစ်ခုကိုအတင်းလုပ်ယူတာမျိုးပေါ့နော်။ဆိုလိုတာကလွှတ်တော်ဆိုတဲ့ institution တို့မှာမရှိဘူး။အဲ့ဒါကိုအတင်းလုပ်ယူတဲ့ရွေးကောက်ပွဲပုံဖော်မှုတစ်ခုတော့ဖြစ်ကောင်းဖြစ်နိုင်တယ်။ဒါပေမဲ့လို့ဂုံတိတ်ကရှိပြီးတော့အများကနေပြီးတော့ဟိုနိုင်ငံတကာကနေပြီးတော့ကြည်ပြန့်တဲ့လက်ခံစဉ်းစားမှုရှိတဲ့ရွေးကောက်ပွဲတစ်ခုတော့ဖြစ်လာလိမ့်မယ်ဖြစ်။နောက်တစ်ခုကသူတို့ရဲ့နိုင်ငံရွေးကောက်ပွဲသူ့အနေနဲ့ပဲအကျိုးစားတာလို့ထင်တယ်။နေမီဒီတာအချိန်ကြီးရကလည်းရွေးကောက်ပွဲလုံနိုင်တဲ့အခွင့်အလမ်းမှာတော့တော်တော်နင်းနေသေးတာကိုတွေ့ရတယ်။ဆိုလိုတာကအခုဒီစိုးမိုးထိန်းချုပ်နေမီဒီနဲ့ EAO အပါဝင်ပေါ့နော်ဒီ PDF တွေပေါ့အားလုံးဒီထိန်းချုပ်ထားနိုင်တဲ့နေမီ area 65ရာခိုင်နှုန်းနဲ့80ရာခိုင်နှုန်းကျော်ကရွေးကောက်ပွဲလုံနိုင်တဲ့အချိန်ကြီးမှာမရှိတော့ရွေးကောက်ပွဲလုံမယ်ဆိုတော့နိုင်ငံရေးစိတ်ကူးရင်အိမ်မက်ကတကယ်လက်တွေ့ဖြစ်လာမလားဆိုတာတော့ဟိုကျွန်တော်တန်ရရှိရပေါ့နော
်အခုလိုပြောဆိုခြင်းနဲ့ပတ်သက်လို့စစ်ကောင်စီပြည်တော်စုရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူဦးခင်မောင်ဦးကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံပြေကြတာမရှိပါဘူးအလားတူပဲရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ခွင့်ရထားတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့ဒီမိုကရက်တစ်ပါတီတို့ကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်လုပ်လို့မရပါဘူးစစ်ကောင်စီဥက္ကဋ္ဌကတော့ပြီးခဲ့တဲ့မတ်လကရုရှားသတင်းဌာနကမင်းမြန်းချိန်မှာပြောဆိုလိုက်တာကရွေးကောက်ပွဲလုပ်လို့ရတဲ့နေရာတွေမှာပဲအရင်လုပ်ပြီးလုံးလို့မရသေးတဲ့နေရာတွေမှာနောက်မှထပ်လုံမှဖြစ်တယ်လို့ဖြေဆိုထားပါတယ်ခင်ဗျာ